လာမယ့်2019ခုနှစ်မှာရိုဟင်ဂျာရဲ့အပါအဝင်ကမ္ဘာပေါ်မှာရှိတဲ့လူသားတိုင်းလူခွင့်ရေးအပြည့်အဝရဖို့နဲ့သူတို့တွေအားလုံးအမြန်ဆုံးအိမ်ပြန်နိုင်ကြဖို့အထူးသဖြင့်မြန်မာနိုင်ငံတကွန်းကတိုင်းရင်းဒေသကဒုက္ခသည်တွေပါနေရရင်းကိုအမြန်ဆုံးပြန်နိုင်ကြဖို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကနှစ်သစ်စုမုံကောင်တောင်းပေးလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲလုံခြုံရေးအခြေအနေကြောင့်အသွားအလာတွေပိတ်ပင်ထားပြီးတော့တင်းကျပ်တဲ့လုံခြုံရေးတပ်တွေရဲ့စောင့်ကြည့်မှုတွေအောက်မှာဒုက္ခသည်စခန်းထဲမှာပဲနှစ်သက်ကူဆင်းရဲနေကြရတဲ့ဒုက္ခသည်တွေရဲ့မျှော်လင့်ချက်နှစ်သက်စုမုံတွေကိုတော့မဆုမုံကစူးစီးတင်ဆက်ထားပါရဲ့ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွေးကောက်ပွဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းမှာစစ်တပ်ရဲနဲ့လုံခြုံရေးအဖွဲ့တွေတိုးချဲ့ချထားပြီးတော့စခန်းတွေမှာလုံခြုံရေးအထူးတင်းကျပ်ထားချိန်ဒုက္ခသည်စခန်းအဝင်အထွက်အနောက်အရေးပေါ်အခြေအနေကလွဲပြီးတော့အသွားအလာတွေအကုန်လုံးပိတ်ထားတဲ့အချိန်မှာပဲသိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစခန်းတွေထဲမှာပဲနှစ်သစ်ကူကိုမျှော်လင့်ချက်တွေနဲ့ဆောင်ဆိုင်နေကြပါတယ်။ဘာသာရေးခေါင်းဆောင်တွေကဥဆောင်ပြီးတော့နှစ်သစ်ဆူတောင်းနေကြတယ်လို့အပြင်ထွက်ခွင့်မရပေမဲ့လို့စခန်းတွင်းကဒုက္ခသည်တွေစုဝေးပြီးတော့နှစ်သစ်ကူကိုရင်ခုန်စွာစောင့်မျှော်နေကြတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဘာလူခါလေဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဥခင်မောင်ကတော့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်စစ်ပြေးစစ်ရှောင်နေကြရတဲ့မြန်မာနိုင်ငံတဝန်းကကချင်ရှမ်းစတဲ့တိုင်းရင်းသားတွေ2019ခုနှစ်မှာမိမိတို့နေရက်ရင်းကိုပြန်နိုင်ပါစေကြောင်းအခုလိုစုမွန်တောင်းပါတယ
်ကဘာလူကဘာသားနဲ့တကွကဘာအကျဲချက်မှရှိတဲ့ဒီကြောင့်နဲ့ဒုက္ခသည်တွေပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒုက္ခတွေပေါ့ရိုဟင်ဂျာရှိတဲ့ချမ်းကချင်းတရပါညာပေါ့နော်အဲဒီငင်းငင်းရဲ့အတွက်ကိုကျွန်တော်တို့ဆက်ဆောင်ပါတယ်နောက်ပြီးတော့2016မှာကျွန်တော်တို့မျှော်လင့်တာဒီကျွန်တော်တို့ရဲ့တောင်းဆိုထားတဲ့အကူအညီကိုကျွန်တော်ပြန်ပြီးရရှိပြီးတော့ကိုယ့်ရဲ့ငင်းငင်းကိုပြန်လေးတွားရောက်လို့ဆန္ဒတော်ရှိတော့ရှိပါတယ်ခင်ဗျာ
ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းမှာအသက်ဆုံးရှုံးသွားရသူတွေ၊ကြံ့ရည်သူမိသားစုတွေအတွက်လည်း2019မှာတရားမျှတမှုတွေရပါစေကြောင်းဝိုင်းဝန်းဆုတောင်းပေးနေကြပါတယ်လို့ဥခင်မောင်ကပြောပါတယ်2019မှာတော့အမြန်ဆုံးအိမ်ပြန်နိုင်မှုမျှော်လင့်သူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ဖြစ်ပါတယ
်2019မှာ2019တည်းလည်းကျင်းစဉ်အမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့အမြန်ဆုံးကိုအဲ့နေကုန်ပြန်နိုင်ဖို့လို့ဒီနေ့လည်းရေးချလာတယ်။နောက်တစ်ခုကဒီမှာကျွန်တော်အနေနဲ့ဆုံးကျွန်တော်တောင်းဆိုတဲ့အချက်ထွန်းနဲ့ဒီဒေဇင်ဒီရောအနေနဲ့ဆုံးတဲ့ကိုမျိုးကိုပြန်နိုင်ဖို့လို့ဒီစတော့ပါလာတယ်
ဒုက္ခသည်တွေကြုံရတဲ့အခက်အခဲတွေအများဆုံးပြေလည်နိုင်ပါစေလို့ဆုတောင်းတယ်လို့သူကပြောပါတယ်။ကော့ဘဇာအနီးဘာလူခါလေဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကလည်း2019မှာရိုဟင်ဂျာတွေအပါအဝင်ကမ္ဘာတစ်ဝှမ်းလုံးကလူသားတိုင်းလူခွင့်ရေးအပြည့်အဝရပါစေကြောင်းဆုမွန်တောင်းပါတယ်လို့ဆိုပါတယ်
။ဟုတ်ကဲ့ပါ။အားကြရင်ကျွန်တော်ကမြစ်တီကိုအစားမစီကျွန်တော်ကဆုတောင်းကြည့်လာတော့ကမ္ဘာမှာရှိတဲ့လူသားတိုင်းဟာလူအခွင့်အရေးအပြည့်အဝရရှိရတဲ့လူသားရဲ့အကျင့်တွေကိုပြည်လည်စေရေးအတွက်ကျွန်တော်ကဥပဒေကြတာရှိပါတယ်။နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံအေရှန်ပါရီတရားတော်လည်းကျွန်တော်ကဥပဒေပေးတာရှိပါတယ်ခင်ဗျာ။အာမိတ္တကိုအတွက်တော့ကျွန်တော်ကတော့နောက်2019ကျရင်မိတ္တကိုမှကျွန်တော်ရဲ့အဲဒွေညာဒုက္ခဝိညာဉ်ရဲ့အယုတိတာအဲပြေလည်လာမယ်လို့ကျွန်တော်အများအစွာမျှော်လင့်ကြပါတယ်။
2019မှာတော့ရိုဟင်ဂျာတွေနေရရင်အမြန်ဆုံးပြန်ခေါ်နိုင်မှုနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ကိုလည်းရည်စူးနှစ်သစ်ဆုတောင်းရင်းကိုအီစလန်ကအခုလိုစုမွန်တောင်းပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့9သိန်းကျော်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့လာမယ့်2019ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်တွေကိုစုမွန်တောင်းနေကြပေမဲ့လို့သူတို့ရဲ့အနာဂတ်ကမရေရာလှတဲ့အတွက်စိုးရိမ်မှုတွေကတော့ရှိနေသေးပါပဲလို့ဒုက္ခသည်တွေကပြောပါတယ်ရှင်